တော်ရရှင်တို့ခုနားဆင်နေကြတာက VOA မြန်မာပိုင်းစီစဉ်ရဲ့အောက်တိုဘာလ28ရက်တနင်္လာနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုဆက်ပြီး9နာရီထိလိုက်နိုမီတာ32 40နဲ့50အပြင်လိုက်လက်မီတာ190ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့အရင်ဆုံးနားဆင်ကြမှာကတော်ရရှင်တွေရေးသားပေးပို့လာကြတဲ့စာရီကိုပြန်ကြားပေးမယ်။မြန်မာပြည်ကပေးစာများခန္ဓာနဲ့အတူပြည်ရင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီနောက်မှာတော့
ဝင်းဖေးရဲ့မိတ်ဆွေသာမနှစ်ယောက်အကြောင်းကလေးကိုဖောက်ပေးချခြင်းပါလေ
။ဝင်းဖေးရဲ့အလုံးနဲ့ကံအကြောင်းကိုဆရာဦးဝင်းဖေးပြောပြမယ်တက်ကြီးစကားအစီအစဉ်မှာအပြည့်အစုံကြားပါမယ်ရှင်။အခုပြောသွားခဲ့တဲ့အစီအစဉ်တွေထဲကမှအရင်ဆုံးတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မဲရေးတနာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
လာပါရှင်ဗီအိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုတ်ကိုလည်းမေတ္တာတိလက်ဆောင်ဖြစ်နဲ့ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်ရှင်အခုပထမဦးဆုံးတော့တောင်ကြီးကကိုဆိုင်အီးမေးလ်နဲ့ရေးပို့လာတဲ့စာလေးကိုအရင်ပြောပြချင်ပါသေးတယ်သူက welcome မညွညွလွင်မညွညွလွင်ကြိုးစားပါတယ်မထူတာလေးတွေတင်ဆက်နေတဲ့မညွညွလွင်ဗီအိုကိုပြန်ရောက်လာပြီလားဝမ်းသာလိုက်တာဗျာကျွန်တော်ကမဒူတာလေးတွေပြည့်သက်တယောက်ပါအရင်ကကိုကျော်ကျော်သိန်းကိုစော်ဝင်းနိုင်တို့နဲ့အတူဖြောပြေးတင်ဆက်ထားတာကြည်နူးမိပါတယ်အခုလည်းဆက်ပြီးတော့အားပေးနေပါမယ်ဆိုပြီးတော့စာရေးလာပါတယ်ဟုတ်ကဲ့ပါတောင်ကြီးကကိုဆိုင်ရင်မန်းညိုလင်ကရုပ်မြင်သံကြားမှာရောရေဒီယိုမှာရောမဒူတာလေးတွေအစီအစဉ်ကိုပြန်ပြီးတော့သီးသန့်တင်ဆက်ပေးပါမယ်နော်ဒီတစ်ခေါက်တော့အမေရိကန်ပြည်အောင်စုကမဟုတ်ဖက်နဲ့ရန်ကုန်ကနေလှမ်းပြီးတော့တင်ဆက်ပေးတာဖြစ်ပါတယ်ရှင်အုံတော်စားရလို့ပါ VOA ရေဆိုပြီး VOA ကိုရေးလာတဲ့သောရရှင်ကတော့သဲလေးဆိုတဲ့သောရရှင်မှာ VOA ခမားဆိုပြီးဒီသောရရှင်ကအစာချီပြီးတော့ online ကသတင်းတပုတ်ဖတ်ရင်းနဲ့နားမလည်တာလေးရှိလို့မေးခွန်းလေးမေးလိုက်ပါတယ်သူမေးချင်တာကဘာပါလဲ
မြမအရေးကုလမှာဆွေးနွေးမယ်ဆိုတဲ့သတင်းမှာဗာရေးထားလဲဆိုတော့ဒီကနေ့စတင်ကျင်းပမဲ့6ရက်ကြာထွေထွေညီလာခံကြီးရဲ့ဘေးဘက်မှာမျက်မှောက်ကဘာမှာရင်ဆိုင်နေရတဲ့ပြိပကတွေအကဲဆတ်မှုတွေအကြောင်းကိုလည်းဆွေးနွေးကြဖို့ရှိတဲ့အနေနဲ့မြမဆိုမာလီယာကွန်ဂိုလေဘနွန်စသည်တို့ဖြင့်ပါဝင်ပါတယ်တဲ့အဲ့ဒီမှာဘေးဘန်းဆိုတာပါဝင်ပြောတာလဲဆိုတာမရှင်းလို့အခုလိုမေးလိုက်တာပါမြမစကလုံးမှာဘေးဘန်းဆိုတာရှိတော့ရှိပေမဲ့ဒါဟာတုံးခဲ့တဲ့စကလုံးဖြစ်မယ်ထင်ပါတယ်ဥပမာကားတစ်စီးကတခြားကားတစ်စီးကိုဘေးဘန်းကနေကြော်တက်ဒါလည်းသိမဟုတ်သေးဘူးနဲ့တူပါတယ်ဘေးဘန်းဘေးဘန်းဘေးဘန်းတော်တော်ဥနောက်စားရပါလားဗီဒီယိုရဲ့
စားဖက်ကြည့်ရတာတော်တော်ကိုဥနောက်စားနေပုံပါပဲနော်အဲ့လောက်လဲဥနောက်မစားပါနဲ့လို့ပြောချင်ပါတယ်ဘေးဘန်းစကားကဒီအင်္ဂလိပ်သတင်းတွေထဲမှာတော့ရှင်းပါတယ် sideline meeting ဆိုပြီးတော့ပြောထားတာပါ sideline meeting sideline event တွေကိုပြောထားတာပါဒါပေမဲ့မြန်မာစာနဲ့ပတ်သက်ပြီးတော့ဒီသောရရှင်ကမေးထားတယ်ဆိုတော့ကျမတို့အမြဲတမ်းအပူကက်ကန်နေတဲ့မြန်မာစာဆရာမအမကြီးမမင်းငင်ကိုမေးကြည့်ပါမယ်ဟုတ်ကဲ့မမင်းငင်ဒီသောရရှင်မေးထားတဲ့ဘေးဘန်းဆိုတဲ့စကားအသုံးထုတ်နဲ့ပတ်သက်ပြီးတော့နည်းနည်းလောက်ဒီသောရရှင်နားလည်အောင်လို့ရှင်းပြပေးပါရှင်
ကျမတို့ဒီဘေးဘန်းဆိုတဲ့စကားကတော့တကယ်တော့ဗမာလေးရဲ့အတုံးစကားထဲမှာအများကြီးသုံးတယ်လေနေရာအများကြီးသုံးတယ်ကျမတို့ဆိုရင်ဥပမာဟိုဘေးဘန်းအနေနဲ့ဒါကိုဆွေးနွေးရမယ်ဆိုရင်ဒါမှမဟုတ်ရင်ဘေးဘန်းကနေဆွေးနွေးမယ်ဆိုရင်ဆိုပြီးတော့ဒါပေမဲ့အခုနောက်ပိုင်းမှာကဒီစကားလုံးကိုဟိုခစ်ပေါ်စကားအနေနဲ့သိမသုံးတာကချစ်ကောင်းဖြစ်နေဒါပေမဲ့လူတိုင်းမလည်းလွယ်တဲ့စကားလုံးပဲလေဥပမာဒါ side line ပေါ့နော်ဘေးတွေဆွေးနွေးပွဲတို့ဘေးဘန်းကနေဆွေးနွေးတယ်ဆိုတာတော့ကျမတို့အမြဲတမ်းပြောနေကြစကားပဲဒါတဲ့ဟိုရှင်းလင်းအောင်ပြောဖို့ဆိုရင်တော့ဒါကဘေးကနေဟိုဒီဆွေးနွေးပွဲတစ်ခုကနေပေါ့ဗျဘေးကနေအကြောင်းအရာတစ်ခုအနေနဲ့ဆွေးနွေးတာဒါမှမဟုတ်ရင်ဘေးကနေရာတစ်ခုကနေဆွေးနွေးတာဆိုတော့အတိအပြည့်ပြရမယ်ထင်ပါတယ်နော်ဒါအမြဲတမ်းဟိုကြပြောတစ်ခုအနေနဲ့တုံးနေတဲ့စကားလုံးပဲလေ
ဟုတ်ကဲ့ရှင်းပြပေးတာကျေးဇူးတင်ပါတယ်မမင်းကြီးမေးလာတဲ့သောရရှင်သဲလေးဆိုတဲ့သောရရှင်လည်းဘေးဘန်းဆိုတဲ့စကားအသုံးထုတ်နဲ့ပတ်သက်ပြီးတော့သဘောပေါက်လောက်ပြီထင်ပါတယ်နော် VOE ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ် VOE စီစဉ်နေနဲ့ပတ်သက်ပြီးတော့သောရရှင်နဲ့ရေးလာတဲ့စာတွေပါနောက်ပိုင်းမှာတော့မြန်မာနိုင်ငံရဲ့ပညာရေးနဲ့ပတ်သက်ပြီးတော့မိဘနဲ့ဆရာနှစ်ဖက်လုံးကရေးလာတဲ့အစာတွေကိုပြောပြပေးသွားခြင်းပါတယ်အဲ့ဒါမတိုင်ခင်မှာတော့အမေရိကန်မှာခေတ်စားနေတဲ့တချင်းတစ်ပုတ်နဲ့ဖြောပြပေးပါမယ်နော်2014အောက်တိုဘာသရုတ်ထဘက် Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆင်းမှာနံပါတ်5ချိတ်နေတဲ့တချင်းလေးဖြစ်ပါတယ် Top Flow ဆိုထားတဲ့ Habits Stay High ဆိုတဲ့တချင်းလေးကိုနားဆင်ကြပါရှင် I eat my dinner in my bathtub then I clubs watching freaky people getting
I've been around and I've seen it all
stay high ဆိုတဲ့သတင်းကိုနားဆင်ကြရတာပါနောက်ပိုင်းမှာတော့မြန်မာသတင်းတစ်ပုဒ်နဲ့လည်းတင်ဆက်ပေးဦးမှာပါအခုတော့သောရရှင်ကြီးရဲ့ရင်ဖွင့်စာတွေကိုပြောပြပေးသွားပါမယ်ကလေးကရေးလာတဲ့သောရရှင်ဒီထဲမှာဆိုရင်တော့ကလေးမျိုးကဥထောင်ထောင်ကလူတို့ရဲ့အော်ဒန်တွေအမှန်တရားတွေကိုထုတ်လွှင့်ပေးလို့ကျေးဇူးတင်ပါတယ် VOE ဝိုင်းတော်သားများခင်ဗျာတဲ့ကလေးမျိုးအတွင်းရှိတာပန်တောင်ဖီလာတောင်စလက်ရက်ွက်တီကအစိုးရအကြောင်းအနေနဲ့ဆမ်းမျိုးရက်ွက်အကြောင်းနေအားလုံးအခုပညာသင်နှစ်ကစပြီးတော့နိုင်ငံတော်ကနေအခမဲ့ပညာရေးစနစ်ဖြစ်နေပညာသင်ကြားခွင့်ပြုပေးမယ်လဲအကြောင်းကနေပြီးတော့ចောင်းသားတွေစီကနေရံမုံငွေမျိုးကောက်ခံပါတယ်ဆိုပြီးတော့ဒီသောရရှင်ရေးလာပါတယ်ဘာတွေအတွက်များရံမုံငွေကောက်ခံနေရပါလဲ
နိုင်ငံတော်မှာအခမဲ့ပညာရေးလူဆိုပေမဲ့2012 2013ပညာသင်နှစ်မှာမေကွန်ကြီး900အဆောက်ဦးကြီး3000စာရေးခုံထိုင်ကုန်ကြီး1000ကောက်ပါတယ်အခုပညာသင်နှစ်2013 2014ခုနှစ်မှာတော့မြေပြူကြီး300ကျောင်းဆောက်ဦးကြီး1000ကျပ်ကောက်ပါတယ်စေတနာကြီးတတ်နိုင်သမျှသာကောက်တင်ပါတယ်ဒါ့အပြင်ကျောင်းပတ်ဝန်းကျင်အိမ်တွေမှာအခန်းတွေငှားပြီးကျောင်းသားတယောက်ကို9000ကနေရှယ်ချိန်မနဲ့ပိုင်းမှာ9000ယူကျူရှင်းတင်နေပါတယ်စာများတဲ့ကလေးတွေအချိန်ပိုပြတဲ့သဘောပြောပြီး9000ကျပ်ကဆင်းရဲသားတွေဒုက္ခများလာပါတယ်2000-3000သာယူသင့်ပါတယ်ခင်ဗျာ
ဒီသောရရှင်ကအကြောင်းတွေမှာပတ်စံကောက်နေတဲ့အကြောင်းနောက်ပြီးတော့ကျောင်းဆရာတွေကျူရှင်ပြနေတဲ့အကြောင်းတွေကိုရေးပြီးတော့ရင်ဖွင့်သွားတာဖြစ်ပါတယ်နောက်သောရရှင်တယောက်ရေးလာတဲ့စာကလည်းလားတူပါပဲဒီသောရရှင်ကလည်းကလေးမျိုးတောင်ဟန်တောင်ဖီလာရက်ကွက်မှာရှိတဲ့အမကအကြောင်းနေအလကအကြောင်းနေအထကအကြောင်းနေမှာနိုင်ငံတော်ကတတ်မှတ်ထားတဲ့ဥပဒေစည်းကမ်းကိုချိုးဖောက်နေပါတယ်ဆိုပြီးတော့အခုလိုမျိုးစာရေးပြီးတော့ရင်းဖွင့်လာပါတယ
်နိုင်ငံတော်ကသေးသုံးချမပေးဘူးဆိုပြီးတော့မြေပြည်ဝယ်ဖို့ចောင်းသားတယောက်ကို300မူလွန်အားအလကအကြောင်းအတွက်ဆိုပြီးចောင်းသားမိဘထံကနေပြီးတော့ချက်1000ပြီးခဲ့တဲ့နှစ်ကចောင်းခုံကြီးဆိုပြီးတော့1000စသဖြင့်ကောက်ခံနေပါတယ်ဒါအပြင်နိုင်ငံတော်ကဝန်ထမ်းတွေကိုလစာနှစ်တိုင်းတိုးပေးပေမဲ့လည်းဒီလစာနဲ့မကျေနပ်နိုင်ကြပဲကျောင်းနီနာတဝိုက်မှာကျူရှင်ဖွင့်နေကြပါလေ။ကျောင်းသားတွေကိုစာရီအလွတ်ချက်ခိုင်းပြီးစာရဖို့မဟုတ်ပဲစာမှုပဲအောင်မှုလောက်ကိုပဲအဓိကထားစာတင်နေတာလဲတွေ့ရပါလေ။ဒါကြောင့်တက္ကသိုလ်ဝန်ထမ်းစာမှုပွဲမှာကလေးမျိုးရဲ့အောင်ချက်ရခဲ့နှုန်းကမြမပြည်ရဲ့အောက်ဆုံးအဆင့်ဖြစ်ခဲ့ရပါလေ။မြမပြည်မှာဘော်ဒါနဲ့ကျူရှင်အများဆုံးဒေသကိုပြပါဆိုရင်ကလေးမျိုးကိုပြရမလို့ဖြစ်နေပါလေ။ဘော်ဒါနဲ့ကျူရှင်တွေကြောင့်ကျောင်းသားတွေရဲ့ပညာရေးနှိမ့်ချပြီးစီကံပိုင်းလဲပျက်စီးနေပါပြီ။အဲဒါကြောင့်ကလေးမျိုးရဲ့ဘော်ဒါကျူရှင်တွေအကြောင်းအထက်လူကြီးတွေသိအောင် VOA ကတစဉ်ထုတ်လွှင့်ပေးဖို့မြစ်တာရက်ခံပါလေခင်ဗျာ
ကျူရှင်ကြီးတွေမြင်လုံအားကြီးလို့အကြောင်းသားတွေအားလုံးကျူရှင်မတက်နိုင်ပါဘူးအကြောင်းမှာတင်တဲ့အစာတွေကလည်းစောင့်မွဲဖြေဖို့မလုံလောက်ပါဘူးဆိုပြီးတော့ဒီသောရရှင်စာရေးပြီးတော့ရင်ဖွင့်လာတာဖြစ်ပါတယ်ရှင်ဒီလိုမျိုးအကြောင်းသားမိဘတွေဘက်ကနေပြီးတော့စာရေးပြီးတော့ဒီအကြောင်းတွေမှာပတ်စံကောက်တဲ့အကြောင်းအကြောင်းဆရာတွေကျူရှင်တင်တဲ့အကြောင်းတွေကိုစာရေးပြီးတော့ရင်ဖွင့်လာတဲ့အချိန်မှာဆရာတွေရဲ့ဒုက္ခကိုလည်းရင်ဖွင့်ခြင်းပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့လက်ပတန်းကအဆရာမိုးဖြစ်ပါတယ်ဒီသောရရှင်ကဆရာတွေကျောင်းပြင်မှာအစာသင်ရင်ထောင်သုံးနှစ်နဲ့ငွေ3000နဲ့အခြေခံပညာဦးစီးဌာနကနေပြီးတော့6လပိုင်းမှာအမိန့်ထုတ်ပြန်ခဲ့တာပါ1997ကာလအစ်အာနာရှင်ခေတ်ပြီးကာလအဲ့ဒါကိုပြန်ပြီးတော့အသက်သွင်းတာဟာအာနာရှင်ခေတ်ကိုတန်းတားခြင်းလို့ထင်မိပါတယ်ဆိုပြီးတော့သူကသူတို့ဘာတွေများလုပ်နေရလဲဆရာတွေအနေနဲ့ဘလို့အခက်အခဲတွေလဲရှိလဲကျောင်းမှာနေတူတူကဘလို့တာဝန်တွေကိုယူထားရလဲဆိုတာကိုသူကအစာရေးပြီးတော့ရင်ဖွင့်လာပါတယ်ရှင
်ဆရာတယောက်ရဲ့လုပ်ငန်းတာဝန်တွေကိုအကျင့်ဖော်ပြပေးပါမယ်ကိုယ်တိုင်ထုတ်ဖော်အကဲဖြတ်လာကျုပ်ခွင့်မတန်းလာအလိုက်ပညာရေးမတန်းသင်နီးမစုနေ့စဉ်မတန်းအမစီရင်ပေါင်းကျုပ်စီကံထိန်သိမ်းရေးမှတ်တမ်းပြန်လဲကုစားမှတ်တမ်းပြန်လဲကုစားမှတ်တမ်းဆိုတာကတော့စာမေးပွဲလစဉ်ဖြေရာမှာအောက်မမရတဲ့ကလေးတွေကိုကြာရှုံးသောဘာသာရပ်အလိုက်ပြန်လဲဖြေဆိုစေခြင်းအမှတ်စင်းပြန်လဲကုစားပေးခြင်းများပဲဖြစ်ပါတယ်ကဲဆရာတယောက်ရဲ့လုပ်ငန်းစဉ်များကိုကြည့်ပါသင်ကြားစေရင်းနဲ့မဆိုင်သောအချက်တွေပါဝင်နေတာကိုတွေ့ရပါမယ်ကျောင်းမှာအချိန်မလောက်လို့အိမ်ယူပြီးအလုပ်လုပ်ရသည့်အထိရှိပါတယ်အဆိုးဆုံးကဖောင်ကြီးတင်တန်းငွေကုန်လူပန်းစိတ်အညစ်ဆုံးတင်တန်းဖြစ်ပါတယ်ကလေးတွေအားလုံးကိုဆရာကမိမိကျူရှင်ကိုလာဖို့ဖိအားပေးတယ်။လာသူကိုလည်းမျက်နှာตาပေးတယ်ဆိုတဲ့အချက်မှမှန်မှန်ပါ။တလတင်ရတဲ့စာကိုတလဖြေရသောကြောင့်ဖြစ်ပါတယ်။ဖြေဆိုလို့မအောင်မြင်ရင်လည်းကုစားပြီးအအောင်ပေးရပါတယ်။ဆရာများမှလည်းပြန်လဲကုစားခြင်းအလုပ်ရှုပ်သဖြင့်အောက်မရရန်မေးခွန်းချတင်ပါတယ်။ကျူရှင်တက်ဆရာတကယ်ပဲမလို့တော့လဲမိဘတွေကအနာဂတ်အတွက်မသေးကြသောပညာရေးဖြစ်တော့လဲတင်သည်မြတက်စေခြင်းသဖြင့်ကျေနပ်စွာပို့ပေးနေခြင်းဖြစ်ပါတယ်။ကျင်းရခြင်းကတော့နေဒီမှာចောင်းသားတယောက်တလကျူရှင်က9000ဖြစ်ပါတယ်တလကို18နာရီနီးပါးတင်ရပါတယ်ဒါကြောင့်တနာရီတင်ကြကမြင်းမြကြတဲ့ဒီကိုတွက်ကြည့်ရင်သိနိုင်ပါတယ်ဤများသောငွေကြေးအဖြစ်တင်ကြနေခြင်းမှာအမှန်တကယ်ငွေကြေးလိုအပ်ချက်နဲ့စေတနာပေါင်းကမိမိတို့ရဲ့ကိုယ်ပိုင်အချိန်အား မညီမြသောငွေကြေးနဲ့ရောင်းချနေရခြင်းဖြစ်ပါတယ်။ဆရာများအတွက်အပေါ်ငွေရစရာဆိုလို့ပညာနဲ့အချိန်ကိုရောင်းစားစေရတာရှိပါတယ်။ကျန်းမာရေးဌာနကဝန်ထမ်းများအပြင်မှာဆေးဝါးကုသလင်ဆေးကန်းထိုင်လင်ထောင်ချမယ်၊ဓာငွေပေးဆောင်ရမယ်ပြောတာမကြပါ။ဆရာများရဲ့နေတဲ့ဘဝဖြတ်သန်းမှုနဲ့ဌာနနှစ်ခုကွာခြားမှုအားတင်ပြခြင်းများသာဖြစ်ပါတယ်။
ဆိုတော့ကျန်းမာရေးဌာနကဆရာဝန်တွေအပြင်ဈေးကန်းထိုင်လို့ရတယ်ဆရာတွေရဲ့နေတူဘဝဖြတ်သန်းမှုနဲ့ဒီလိုမျိုးကျန်းမာရေးနဲ့ပညာရေးဌာနမှာကွာခြားမှုတွေရှိနေတာကိုရှင်းပြပြီးတော့တင်ပြလိုက်ရပါတယ်ဆိုပြီးလက်ပတ်တန်းကဆရာမိုးစာရေးလာတာဖြစ်ပါတယ်ရှင်ဒါကတော့နှစ်ဖက်စလုံးကသူ့ဘက်ကိုယ့်ဘက်ပြောလာကြတဲ့အစားတွေပါနော်သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှလည်းရက်ချင်ပါတယ်နောက်ပိုင်းမှာသောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုတ်ထုတ်လွှင့်ပေးအောင်မှာဖြစ်ပါတယ်ရှင်မော်ဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုသောရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့ထုတ်လွှင့်ပေးခြင်းပါတယ်။ဒီတစ်ပတ်တော့တေးချစ်သောရရှင်တွေအားလုံးအတွက်အရေးအယံတည်ဆို့ထားတဲ့လွမ်းလွန်းလို့ဆိုတဲ့သချင်းလေးထုတ်လွှင့်ပေးခြင်းပါတယ်နော်။တေးတောင်းတဲ့ VOA သောရရှင်တွေရောတေးချစ် VOA သောရရှင်အားလုံးရောဒီသချင်းလေးကိုနှစ်ထိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
Machine lo show shan kan ni de kan le de I the old time a pure devil one more night and I know been love I the old time a pure devil one more than ni ni on and been love Hey my soul my time and cool that tea na chan ya ma ya never thee bu lan lan lo thee nai ne never thee bu lan lan lo thee nai ne never thee bu lan show shan kan ni de kan ne le de I the out to my kid of one more night and I'm been love I the out to my kid of one more than ni ni on and been love la hey my soul my down and cool that thing I chain ya my ya never thee bu lan lan lo thee nai ne never thee bu lan lan lo thee nai ne never thee bu lan lan lo ne yin lo na na shi bu Nyolin tu pyo bu de ni ye dai go na be an ne ma sa ma tom nai ba bu tan yo zo let ya le go nge long ni nga na go
ma yin tan na jo season tin sat kha ra phit par de shin ma ja kin ma ro tat ji sa ga a season go na sin ya bu shi ba de aku ro pi rin tong tat che a season go hle pe pya si lun ngain kwen go ma lo chin mya ta de taya si yin ye go da lo chin ne so de khong sin ne tin pya tha ba de စီစဉ်သူဦးစီသူအောင်မြင်တဲ့အတူမှတ်ရင်ချင်းနိုင်ကကူညီတင်ဆက်ထားပါရရှင
်ဒီကရက်အောက်တိုဘာ22ရက်နေ့ကကြံကြားရေးဝန်ကြီးရဲ့ထော့ရန်ကုန်မြမဂျန်နယ်စ်ကွန်ရက်ရုံးခန်းကိုလာလည်ပြီးသတင်းမီဒီယာသမားတွေနဲ့တွေ့ဆုံပါတယ်အဲ့ဒီမှာသတင်းတောက်တွေအယ်ဒီတာတွေကဒိုင်မိုတက်နေဂျာနဲ့အမှုနဲ့ပတ်သက်ပြီးတင်ပြဆွေးနွေးပါတယ်ဝန်ကြီးဦးရဲ့ထော့ကတော့ဒါဟာတရားစီရင်ဘက်ကလုပ်နေတာဖြစ်တယ်သမရကြီးပါဝင်အုတ်ချိုရေးပိုင်းကဝင်ရောက်ဆက်ဖက်လို့မသင့်တော်ဘူး။ဒါပေမဲ့လည်းတရားစီရင်ကိစ္စဆုံးခန်းတိုင်သွားရင်သမရကြီးအနေနဲ့အုတ်ချိုရေးပိုင်းကနေလောက်ကန်ဆောင်ရွက်ပေးနိုင်အောင်သူ့အနေနဲ့စူးစမ်းပေးမယ်လို့ပြောပါတယ်။ဝန်ကြီးရဲ့ထုတ်ပြောစကားကဘယ်လိုအဓိပ္ပာယ်ရှိပါသလဲ။ ဘန်မွန်တက်နေအမှုကရောဘလို့ဖြစ်တာပါလဲဒီပြဿနာဘယ်သူမှတာဝန်ရှိတယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်တကယ်တော့ဝင်းကြီးဦးရထွတ်အပါအဝင်အစိုးရထိပ်ပိုင်းတာဝန်ရှိသူတွေခုလိုပြောကြတာဘိုင်မွန်တက်နေအမှုကြမှာမဟုတ်ပါဘူးအခြားအခြားသောအလားတူနိုင်ငံရေးဆန်တဲ့အမှုတိုင်းမှာလည်းဒီလိုပြောခဲ့တာကြီးပါပဲအတိတ်ဘက်ကတော့တိုင်းပြည်မှာမန်နိုင်ကြီး၃ရက်သူ့ဘာသူလွတ်လွတ်လပ်လပ်ရက်တည်ပြီးသွားနေတယ်ဒါကြောင့်မန်နိုင်တစ်ခုကနေအခြားမန်နိုင်တစ်ခုကိုလွှမ်းမိုးဖို့မကြိုးစားအပ်ဘူးဒီအတွက်အမှုတွေဖြစ်လာရင်တရားစီရင်ရေးကလွတ်လွတ်လပ်လပ်လုပ်ကြတရားစီရင်ကြပါစေပြီးသွားရင်တော့အုပ်ချုပ်ရေးဘိုင်းကနေသမရာကြီးကလွန်ငင်းခွင့်ပေးတာတွေရှော့ပေါက်ခွင့်ပေးတာတွေလုတ်ပေးလို့ရတယ်လို့ဆိုလိုရင်းဖြစ်ပါတယ်။ဝင်းကြီးဦးရထွတ်ပြောတယ်လို့ရှေ့ပိုင်းမှာအဲ့လိုလုတ်ခဲ့တာကြီးပါပဲ။ဒီနေရာမှာအဓိကမေးစရာမေးခွန်းတစ်ခုရှိလာပါတယ်။တရားစီရင်ရေးမန်နိုင်ဟာတကယ်ပဲလွတ်လွတ်လပ်လပ်ဥပဒေနဲ့အညီတရားစီရင်နေသလားဆိုတာပါပဲ။အာဏာပိုင်တွေဟာပြီးခဲ့တဲ့ဇူလိုင်9ရက်နေ့တုန်းဘိုင်မွန်တက်နေချာနေမှာဒေါ်အောင်ဆန်းစုကြည်နဲ့တိုင်းရင်းသားဒီမိုကရေစီအင်အားစုများအားကြားပြတ်အစိုးရအဖြစ်ပြည်သူများကတင်မြှောက်ကြောင်း MDCF ဒီမိုကရေစီစင်ဆက်မပြတ်လှုပ်ရှားမှုအင်အားစုကထုတ်ပြန်ဆိုတဲ့သတင်းတစ်ပုဒ်ဖော်ပြခဲ့လို့သတင်းရေးသူသတင်းတောက်အယ်ဒီတာနဲ့ငွေကြေးထည့်ဝင်လုပ်ကိုင်နေသူ2ယောက်စုစုပေါင်း5ယောက်ကိုဖမ်းဆီးတရားစွဲဆိုခဲ့ပါတယ
်။ပုံမှန်အဖြစ်ဆိုရင်သတင်းစာကြားနယ်စောင်းမှာသတင်းတစ်ပုဒ်ဖော်ပြတာနဲ့ပတ်သက်ပြီးအရေးယူဖို့အကြောင်းပေါ်ပေါက်ခဲ့ရင်တတိယရေးသူအယ်ဒီတာထုတ်ဝေသူစသဖြင့်အရေးယူလေးရှိပါတယ်။ဒါပေမဲ့ဘိုင်မွန်တက်နေဂျာနယ်ကိုအရေးယူတဲ့ကိစ္စထူးခြားချက်ကတော့ SB လို့ခေါ်တဲ့ရဲအထူးသတင်းတပ်ဖွဲ့ဟာသတင်းတော့အယ်ဒီတာလည်းမဟုတ်ထုတ်ဝေသူလည်းမဟုတ်အမှုနဲ့လုံးဝသက်ဆိုင်ခြင်းမရှိတဲ့ငွေကြေးစိုက်ထုတ်လုပ်ကင်သူကိုကျော်မင်းခိုင်နဲ့ကိုရီမင်းထွန်းနှစ်ယောက်ကိုပါမရမကဖမ်းဆီးအမှုတွေဇွတ်ဆွဲထည့်အမှုတည်ဆောက်ပြီးတရားရုံးကိုတင်ခဲ့ပါတယ်။အမှုတရားရုံးကိုတင်တော့ပထမပိုင်းမှာအများပြည်သူအထိတ်အလန့်ဖြစ်စေမှုနိုင်ငံတော်လုံခြုံရေးနှင့်ငြိမ်းချမ်းပြည်ပြမှုကိုထိခိုက်စေရန်ကြံရွယ်မှုအရေးပေါ်စီမံမှုအဥပဒေပုံမှန်၅ခါကြီးညနဲ့တင်ခဲ့ပြီးနောက်ပိုင်းဝေဖန်မှုတွေများလာတော့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်905ခပ်နဲ့ပြောင်းလဲတရားစွဲဆိုခဲ့တာဖြစ်ပါတယ်။ရဲကတရားရုံးကိုတင်တဲ့အဓိကချက်တွေကတော့ကိုတင်ကျော်တို့အဖွဲ့ရဲ့အဲ့ဒီညညာချက်ကိုညညာချက်ထုတ်တဲ့နေ့နဲ့တပြိုင်နီးထွက်တဲ့ဂျာနယ်မှာဖော်ပြခဲ့တယ်။ဂျာနယ်ကိုတရက်စော်ပြီးထုတ်ဝေခဲ့တယ်ဒီနေ့ဖုံးမှာဒေါ်ဆန်းစုကြည်ရဲ့တပ်ပုံကိုဖော်ပြခဲ့တယ်ဆိုတာပါပဲ
။ဒါနဲ့ပတ်သက်ပြီးအမှုစတင်ဖြစ်ပွားစဉ်ကလေးကပြန်ကြားရေးဝန်ကြီးဦးရထွတ်ကိုမီဒီယာတွေကမေးမြန်းတာရှိခဲ့ပူပါတယ်။အဲ့ဒီထုတ်ပြန်ကြေညာချက်သတင်းနဲ့ပတ်သက်လို့11သတင်းစာအပါအဝင်ဂျာနယ်အတော်များများမှပြည့်ပြည့်စုံစုံဖော်ပြခဲ့တယ်။အဲ့ဓာရီကူကြမဖမ်းမဲဘိုင်မွန်တက်နေဂျာနယ်ကူမှဘာလို့ဖမ်းရပါသလဲဆိုတဲ့အခါဦးရထွတ်ကတရက်ကြုံပြီးဖော်ပြလို့ဖမ်းရတာပါဆိုပြီးဖြေခဲ့ပါတယ်။တကယ်တော့တဲ့ဆိုတာဟာကိုကတရက်ဥပြည်ရရင်တရက်ကျူတင်ဖော်ပြခြင်းကြတာကြီးပါပဲဒါကိုအားလုံးကနားလည်ကြပါတယ်ဒါကြောင့်တရက်ကျူဖော်ပြခဲ့တာနဲ့ပဲဂျာနယ်တာဝန်ရှိသူတွေဟာကြေညာချက်ထုတ်ပြန်တဲ့ကိုထင်ကျော်တို့ဖွဲ့နဲ့ပူးပေါင်းပြီးတိုင်းပြည်မတည်မငြိမ်ဖြစ်အောင်အထိတ်တလန့်ဖြစ်အောင်လုပ်တယ်ဆိုပြီးထောင်ချအပြစ်ပေးလိုက်တာကတော့မှန်ကန်မှုရှိတယ်လို့မယူဆနိုင်ပါဘူးတရားရုံးမှာရဲဘက်ကနောက်ထပ်ဆွဆွဲတာကဘိုင်ဘွန်းတန်နီဟာသူပုံမှန်ထုတ်ဝေရမဟုတ်ပဲတနင်္လာနေ့မှာစောပြီးထုတ်ဝေတယ်လို့ဆိုပါတယ်တကယ်တော့ဂျာနယ်ထုတ်ဝေတဲ့လောကမှာဘဲဂျာနယ်ကမှဂျာနယ်စာမျက်နှာမှာဖော်ပြထားတဲ့ရဆွဲတိုင်းမထုတ်ချပါဘူးစောပြီးထုတ်ဝေကြတာကြီးပါဘိုင်မွန်တက်နေ့ဆိုရင်အတွဲတစ်အမှတ်တစ်စပြီးထုတ်ဝေစဉ်ကလေးကတနင်္လာနေ့ပဲထုတ်ဝေခဲ့တယ်ဆိုတာအလုံးအသည့်တက်တွေတွေကလည်းထွက်ဆူပေးကြပါတယ်တကယ်အမှန်တရားလည်းဖြစ်ပါတယ်အလားတူဒေါန်ဆန်းစုကြည်ပုံမျက်နှာဖုံးမှာဖော်ပြလို့ပြည်သူတွေထင်အောင်ထင်မှားဖြစ်တဲ့အထိတ်တလန့်ဖြစ်စေတယ်ဆိုတာကိုလည်းရဲဘက်ကတရားရုံးမှာတတ်သိထင်ရှားပြသနိုင်ခြင်းမရှိပါဘူးပြောရရင်ရန်ကုန်တိုင်းဗဘဲတန်းမြို့နယ်တရားရုံးဟာဘိုင်မွန်တက်နေဂျာနယ်အမှုနဲ့ပတ်သက်ပြီးဥပဒေအတိုင်းမျက်မျှတက်တာတရားစီရင်တာမျိုးမလုပ်ခဲ့ပါဘူးအာဏာပိုင်အဖွဲ့အစည်းတစ်ခုဖြစ်တဲ့ရဲအထူးသတင်းတပ်ဖွဲ့ကတင်ပြလာတဲ့အမှုဖြစ်လို့ဆွဲဆိုထားတဲ့လူအလုံးကိုဥပဒေအရအမြင့်ဆုံးပေးနိုင်တဲ့ထောင်ဒဏ်2နှစ်ချခဲ့တာဖြစ်ပါတယ်။ဒီလိုထောင်ဒဏ်ချမှတ်ခဲ့တာကိုဘဲမီဒီယာသမားနဲ့တက်တည်နားလည်သူတွေကမှတရားမျှတမှုရှိတယ်လို့ယူဆမထားပါဘူး
။ပြောရရင်သမရဦးသိန်းစင်အစိုးရလက်ထက်တိုင်အောင်တရားရုံးတွေဟာအာဏာပိုင်တွေကဆွဲဆိုတင်ပြလာတဲ့အမှုတွေဆိုအလုံးနီးပါးအမြင့်ဆုံးပြစ်ဒဏ်တွေချမှတ်ခဲ့တာရှိပါပဲ။အခုမီဒီယာသမားတွေနိုင်ငံရေးသမားတွေလေသမားတွေမတရားပြစ်ဒဏ်ချမှတ်ခြင်းခံရသူတွေလိုချင်နေတာဟာတောင်းဆိုနေကြတာဟာသမရကြီးရဲ့တနာညာတာသောလွတ်ငင်းခွင့်ပြစ်ဒဏ်လျှော့ပေါ်ခွင့်တွေမဟုတ်ပါဘူးဥပဒေနဲ့အညီမ ညှတ်တဲ့တရားစီရင်မှုကိုခံယူလို့ခြင်းပဲဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်ရှင်အခုနောက်ဆုံးထုတ်လွှင့်ပေးမှာကတော့တက်ကြီးစကားအစီအစဉ်ပါဒီတစ်ပတ်မှာတော့အလုံးနဲ့ကံအကြောင်းကိုဦးဝင်းဖေကပြောပြမှာဖြစ်ပါတယ်ရှင
်တော်ရကျွန်းဝင်းဖေးရဲ့မိတ်ဆွေလာမနှစ်ယောက်အကြောင်းကလေးကိုဖောက်သေးချခြင်းပါလေဝင်းဖေးရဲ့မိတ်ဆွေကြီးနာမည်ကိုကိုဝမ်းမောင်လို့ပဲဆိုကြပါစို့နောက်သူ့သားရဲ့နာမည်ကိုတော့မောင်ရွှေလို့ပဲထားလိုက်ပါသူတို့သားဖာမှာကဆွေမျိုးရင်းချာသိပ်မရှိပါဘူးကိုဝမ်းမောင်ရဲ့ဇနီးဟာသူ့သားအထက်တန်းကျောင်းသားဘဝမှာကလေးကကွယ်လွန်သွားရှာပါလေမိဘများမရှိကြတော့တာကတော့ကြားပါပြီဒီတော့ကိုဝမ်းမောင်မှာသွေးရင်သားရင်ဆိုလို့သားဖာနှစ်ယောက်ပဲရှိကြတော့တာပါကိုဝမ်းမောင်ကတခြားသူပိုင်နဲ့ကိုပိုင်လုပ်ငန်းကြီးတစ်ခုမှာမန်နေဂျာအဖြစ်လုပ်ကင်ပါတယ်အဲ့ဒီလုပ်ငန်းကြီးရဲ့တိုးတက်မှုဟာမမြန်ပေမဲ့မှန်မှန်နဲ့ခိုင်ခိုင်ခန့်ခန့်ကြီးဖြစ်ထွန်းလာပါတယ်ကိုဝမ်းမောင်ရဲ့တည်ငြိမ်နဲ့ကြွန့်ကျင်စေ့စားမှုကြောင့်ဖြစ်တယ်ဆိုတာထင်ရှားပါတယ်သူ့ရဲ့တဦးတည်းသောသားမောင်ရွှေဟာကျောင်းစာမှာသိမညံ့မိမတော်လှပါဘူးဒါပေမဲ့ခုနှစ်တန်းကစပြီးပကြီးရေးပါလေကိုဝမ်းမောင်ကသူ့သားပကြီးဝါသနာပါလာတာကိုအလွန်စိတ်ဝင်စားလို့အနီးကစောင့်ကြည့်လေးလာအားပေးပါလေဘာကြောင့်လဲဆိုတော့သူကိုယ်တိုင်ကလည်းဘဘုဝါသနာပါပါလေဒါပေမဲ့သူ့စားဖို့နေရေးအတွက်အဓိကအလုတ်ကင်မှာကလည်းအချိန်သိမ့်မရနိုင်တဲ့အတွက်ဘဘုစားအုပ်တွေဝယ်တယ်ဘဘုရုပ်တွေအမျိုးမျိုးကိုကြည့်တယ်စာရီဖတ်တယ်တခြားလူများနဲ့ပတ်သက်တဲ့စာရီလည်းဖတ်တယ်နည်းနည်းပါးပါးအားတဲ့အခါကလေးတွေမှာရှွန့်တဲ့ဘဝယုတ်ကလေးတွေလုပ်တယ်နောက်တော့ပလတ်စတစင်းလို့ခေါ်တဲ့အနောက်နိုင်ငံကကလေးတွေဘဝအပြင်းပြေလေ့ကျင့်တဲ့ရှွန့်အတုကိုဝယ်ပြီးတော့ယုတ်ကလေးတွေလုပ်တယ်နောက်ခေတ်သစ်ဘဝဆိုတာလေးတွေလည်းစမ်းသပ်ထုလုပ်လို့ရှိတယ်လက်လန်းမီယာပစ္စည်းကလေးတွေကိုဆက်ဆက်ကော်နဲ့ကလမ်းနဲ့ရိုက်ဒီဆိုရန်ဆိုပြီးတော့မှခစ်သည့်အမြင်ဘဘူးရုပ်တွေလဲစမ်းသပ်ထုလုပ်တယ်ဒါပေမဲ့သူ့မှာသိအားလချိန်မရှိလို့အရေးအတွက်ကတော့နဲပါတယ်ဖေလုပ်တဲ့သူရဲ့ဘဘူးရုပ်ကလေးတွေကိုသားမောင်ရွှေကစိတ်ဝင်စားသဘောကျပေမဲ့သူကိုယ်တိုင်ကတော့မကြည်ပဲရေးဖို့ဝါသနာပါပါတယ်ဒါကိုကိုဝမောင်ကသူ့သားသူ့လိုဘဘူးဝါသနာမပါရခေါင်းလားဆိုတဲ့စိတ်လုံးဝမရှိပါဘူးသူသားရဲ့ဝါသနာဟာဘယ်အတိုင်းအတာတိရှိတယ်လဲဆိုတာကိုပဲအလေးအနက်အကဲခတ်ပါလေ။နောက်တော့မောင်ရွှေရဲ့ဝါသနာဟာတသက်စာပဲဆိုတာသေချာသွားလို့ကျောင်းစာနဲ့အတူမောင်ရွှေပကြီးရေးဖို့ကိုဝမ်းမောင်ကအပြည့်အဝပံ့ပိုးကူညီပါတော့တယ်။သူသားဘွဲ့ရပြီးနှစ်နှစ်လောက်နေတော့ပကြီးပညာအရရောရောင်းတန်းဝင်မှုလူကြိုက်များမှုပါအောင်မြင်လာပါလေ။ကိုဝမ်းမောင်ရဲ့တသက်လို့နေနေချင်းလေးလာခဲ့မှုစာရီဖတ်ပြီးတော့စဉ်းစားတွေးခေါ်မှုတွေခံစားလေးလာမှုတွေဘဝရုပ်အသေးကလေးတွေစမ်းသပ်ထုတ်လုပ်ခဲ့မှုအရင်းအနှီးတွေကြောင့်နှစ်နှစ်လောက်အချိန်တို့အတွင်းမှာပဲလူကြိုက်များကြော်ကြားအောင်မြင်တဲ့ရောင်းအားကောင်းတဲ့ဘဝဆရာဖြစ်လာပါတယ်ကိုဝမ်းမောင်ရဲ့ဘဝတွေဟာတမယိုးကြတွေမဟုတ်သလိုသူ့ဘဝကလည်းအများနဲ့မတူပဲဖြစ်နေပါတယ်ဒါပေမဲ့အောင်မြင်နေတဲ့သားလူသူပကြီးဆရာမောင်ရွှေကတော့ဖေအတွက်စိတ်ပူလာပါတယ်။ဒါနဲ့သူ့အဖေကိုလိုရင်းမယ်ပြောပါတယ်။အဖေဟာတစ်သက်လုံးဆန္ဒကြီးမားခဲ့တဲ့ဘဘူးဆရာဘဝကိုအချိန်တို့အတွင်းရခဲ့ပြီးကြော်ကြားထင်ရှားနေပြီးအလွန်ထူးခြားတဲ့ပါရမီရှင်ကြီးအဖြစ်လူတွေကဝမ်းပန်းတသာကြိုးစိုးအသိအမှတ်ပြုကြပြီးဖြစ်တဲ့အကြောင်းဒါကြောင့်သွားလာနေထိုင်စားသောက်ပုံတွေကိုသတိထားဆင်ခြင်ဖို့လိုပါတယ်လို့ပြောရှာပါတယ်ဒီတော့ကိုဝမ်းမောင်ပြန်ပြောတဲ့စကားကလေးတွေကရိုးစင်းလွန်းလို့ဝင်းပြီကောင်းကောင်းကြီးသတိပြုမှတ်မိနေပါတယ်သူပြန်ပြောလိုက်တာကတော့ငါသားတဲ့အဖေရဲ့နေဘုံထိုင်ဘုံကသူများနဲ့မတူဘူးလို့ဆိုပေမဲ့အဖေကျမ်းမာရေးကိုသာမြင်နေတာပဲတဲ့အဖေကိုသိပ်ပြီးအထင်မကြီးမိဘူးအရေးကြီးတယ်လို့အဖေကိုသိပ်ပြီးအထင်မသွေးဘူးလဲလိုပါတယ်သူနေနေလဲသူ့သားကိုရှိတာတဲ့ပို့ပြီးအထင်မကြီးသလိုသိလေအထင်မသေးပါဘူးကျန်တာကတော့ကံပေါ့ကွာတဲ့ကံဆိုတာအလုပ်ပါပဲတဲ့အဲ့လိုပြောသေးဗျာ ဆက်လက်တင်ပြပါဦးမယ်။ကြားမှချမ်းသာကြပါလိမ့်ကျွန်တော်ဝင့်ပြပ
ါဆရာဝင့်ဖေရဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOE ရဲ့တင်းလာနေမနက်ခင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ဒီအစီအစဉ်ကိုမနက်၈နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ပေးမှာမို့ kHz 10039 kHz 15115နဲ့ kHz 9335တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့ကြံနေသေးတဲ့ချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုဦးဆံမိုးဝေကကြေညာပေးပါမယ်ရှင
်တူရကီနိုင်ငံအနီးစီးရီးယားနယ်စပ်ဖြစ်တဲ့ကိုဗာနီမြို့ကိုထိန်းချုပ်နိုင်မှုအတွက် IS Islamic စစ်သွေးကြွတွေနဲ့ CAD လူမျိုးစုတိုက်ခိုက်ရေးသမားတွေကြားတရင်6ပတ်ကြာမြေပြင်တိုက်ခိုက်မှုတွေအတွင်းလူပေါင်း800ကျော်တေဆုံးခဲ့တယ်လို့စီးရီးယားတပ်ကြွလှုပ်ရှားသူတွေကပြောပါတယ်တေဆုံးသူတွေထဲမှာ Jihad အစွန်းရောက်စစ်သွေးကြွတွေ900နီးပါး CAD တိုက်ခိုက်ရေးသမားတွေ300ကျော်ရှိတယ်လို့ဗြိတိန်နိုင်ငံမှအခြေစိုက်တဲ့စီးရီးယားလူခွင့်ရေးအဖွဲ့ကပြောပါတယ်နောက်ထပ်950ဓမ္မမဟုတ်ရင်အဲ့ဒီထက်ကျော်တဲ့အရေးအတွက်ကတော့ပြီးခဲ့တဲ့လာအတွင်းအမေရိကန်ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်းမှာတည်ဆုံးခဲ့ကြရတာပါအများစုဟာအစ္စလာမစ်စစ်သွေးကြွတွေဖြစ်တယ်လို့ဆိုပါတယ်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟဲလ်မန်ပြည်နယ်ထဲမှာအမေရိကန်နဲ့ဗြိတိန်တပ်တွေကတိုက်ခိုက်ရေးတောင်ငံနေတရားဝင်အဆုံးသတ်တဲ့အနေနဲ့အာဖဂန်နစ္စတန်နိုင်ငံကအကြီးဆုံးစစ်အခြေစိုက်စခန်းကိုအာဖဂန်တပ်တွေလက်ထက်ကိုလွှဲပြောင်းပေးတဲ့အခမ်းအနားကိုတနင်္ဂနွေနေ့မှာကျင်းပခဲ့ပါတယ်ပေရှင်စစ်ကန်တွေမှာကျင်းပတဲ့တာဝန်လွှဲပြောင်းပေးရတဲ့အခမ်းအနားမှာစခန်းမှာလွှင့်တူထားတဲ့ဗြိတိန်နိုင်ငံအလံကိုချခဲ့ပြီး73နှစ်ကြာအာဖဂန်စစ်ပွဲမှာဗြိတိန်တပ်တွေရဲ့ပါဝင်မှုကိုအဆုံးသတ်ခဲ့တယ်လို့အမေရိကန်တပ်တွေအခြေစိုက်တဲ့မျက်နှာချင်းဆိုင်စစ်စခန်းမှာလည်းအမေရိကန်အလံကိုချပြီးတော့အာဖဂန်နစ္စတန်အလံတင်ပြီးတော့အုပ်ချုပ်မှုကိုလွှဲပြောင်းပေးခဲ့ပါတယ်။ယူကရိန်းနိုင်ငံမှာကျင်းပနေတဲ့လွှတ်တော်ရွေးကောက်ပွဲမှာပြင်ပကအလို့သဘောကောက်ခံထားတဲ့ပြင်ပမဲဆန္ဒပေးမှုစစ်တမ်းတွေအရသူ့ရဲ့ဒီမိုကရေစီပြည်ပင်ပြောင်းလဲရေးတွန်းအားပေးမှုပေါ်အများစုကထောက်ခံပြီးတော့ EU ဥရောပသမဂ္ဂနဲ့နီနီကကဆက်ဆံလို့တယ်ဆိုတာကိုပြသနေတယ်လို့သမ္မတပက်ထရိုပိုရိုရှန်ကိုကပြောဆိုလိုက်ပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုဦးဆက်မိုးဝေကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လုပ်ရေးမှုကမန်းရင်ချင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Jesse Brooks ဖြစ်ပါတယ်ကျမကတော့နန္ဒာချမ်းပါရှင် VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်ညနေပဲ6နာရီခွဲမှာထုတ်လွှင့်ပေးမယ့်စီစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်သောတာရှင်တွေအားလုံးကိုထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.